အမေရိကန်ပြည်ထောင်စုနဲ့ဂျပန်နှစ်နိုင်ငံကြားမိတ်ဆွေအဖြစ်တည်ရှိမှုဟာအလွန်အလွန်နှက်ဆိုင်ပါတယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဒါအပြင်နှစ်နိုင်ငံကြားမဟာမိတ်ဖြစ်တည်မှုဟာအရှိအရှာဒေသရင်းငြိမ်းချမ်းရေးအတွက်အခြေခံအုတ်မြစ်ဖြစ်တယ်လို့လည်းကြေညာခဲ့တာပါ။ဂျပန်နဲ့နိုင်ငံနဲ့ဂျပန်ရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့ဒေသအလုံးလုံခြုံမှုရှိစေဖို့နဲ့နှစ်နိုင်ငံရဲ့တိတ်အရေးပါတဲ့မဟာမိတ်ဖြစ်မှုပိုးပြီးခိုင်မာလာအောင်လုပ်ဖို့အတွက်တန်တိထံချခဲ့ကြတယ်လို့လည်းသမ္မတအင်ဗျူမှာဂျပန်ဝန်ကြီးကိုရှင်ဆိုအာဘေးနဲ့အတူပူးတွဲချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောပါတယ်။ဝန်ကြီးချုပ်အာဘေးကတော့သူတို့နှစ်ဦးဟာစီးပွားရေးဆွေးနွေးမှုဆိုင်ရာမူပေါင်းအသစ်အတွက်သဘောတူညီမှုရခဲ့တယ်လို့ TPP Pacific ရဝင်ကုန်သွယ်ရေးသဘောတူညီချက်ဟာလည်းဆွေးနွေးမှုအချက်တွေတွေပါတယ်လို့ပြောပါတယ်။ထရမ့်ကတော့နှစ်နိုင်ငံကြားဘဲကုန်သွယ်ဆက်ဆံရေးမဆိုလွတ်လပ်မြတ်တာပြီးအပြန်အလှန်အဘေးယူရှိရမှာဖြစ်ကြောင်းပြောပါတယ်။ TPP သဘောတူညီမှုကနေနှုတ်ထွက်ဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကနေရိုက်ခတ်လာမဲ့ခရဲ့အပြင် American သားပထမဆိုတဲ့ထရမ့်ရဲ့မဟာဗျူဟာအာရှဒေသအပေါ်တည်ရောက်မှုရှိမှာကိုဂျပန်ကစိုးရိမ်နေတာပါ။ကောင်းဆောင်မှုကသမ္မတအင်ဖြူမှာတောက်ကြနေမနက်ပိုင်းစတင်တဲ့နှစ်ရက်ကြာဆွေးနွေးမှုကနေကာလကြာရှည်စွာထားရှိခဲ့တဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်ကိုပြန်လည်အားဖြစ်ဖို့နဲ့နှစ်နိုင်ငံစီးပွားဆက်ဆံရေးတိုးမြှင့်မှုအခွင့်အလမ်းတွေကိုရလာစေတာဖြစ်ပါတယ်။